ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်နယ်တော်လဲထဒေသမှာတပ်ဆွဲထားတဲ့စစ်တပ်ခြေကုပ်စခန်းတစ်ခုကို KNU တပ်မ9ကဧပြီလ29ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသပေါ်စစ်တပ်ကတိုက်လေရင်နေနဲ့ဘုံကျဲတိုက်ခတ်ခဲ့ပါတယ်။ KNU ထိန်းချုပ်ထားတဲ့နယ်မြေထဲမှာရှိတဲ့ကရင်ရွာတွေအပေါ်29ရက်နေ့က3ကြိမ်28ရက်နေ့ကတစ်ကြိမ်လေရင်နေနဲ့ဘုံကျဲခဲ့တယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။အဲ့ဒီရွာတွေမှာနေကြတဲ့ထောင်နဲ့ချီရှိတဲ့ကျေးရွာသားတွေဟာနှိစက်ရတောတောင်နေတဲ့ထွက်ပြေးနေရတယ်လို့တန်လွင်မြစ်ကိုဖျက်ကျော်ပြီးထွက်ပြေးလာနေကြတာတွေလည်းရှိနေပါတယ်။ KNU ကရင်လက်နက်ကိုင်အဖွဲ့ကသိမ်းလိုက်တဲ့တော်လဲထမြန်မာနယ်ကြားစစ်ခြေဆိုင်စခန်းနဲ့အနီးဆုံးမှာရှိတဲ့ထိုင်းနိုင်ငံဘက်ကကျေးရွာတွေကရွာသား200ကျော်အပါအဝင်မြန်မာဒုက္ခသည် 2,000 လောက်ဟာနေအိမ်တွေကိုဆွတ်ခွာပြီးထွက်ပြေးနေကြပါတယ်။ထိုင်းအနာပိုင်းတွေဘက်ကစစ်ပြေးဒုက္ခသည်တွေထွက်ပြေးလာကြတာကိုယာယီခေလုံခွင့်ပေးထားပေမဲ့အဲ့ဒီနေရာကိုသတင်းယူခွင့်ကိုတော့ပိတ်ပင်တားမြစ်ထားပါတယ်။ကရင်လူခွင့်ရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒစုကတော့ကရင်လူမှုအဖွဲ့အစည်း40ကျော်စုပေါင်းပြီးဒုက္ခသည်တွေကိုထိုင်းဘက်ကလက်ခံပေးဖို့တောင်းဆိုထားတယ်ဆိုပြီးပြောသွားပါတယ်
။ဒီကိရနီရဲ့သုံးရက်တုန်းကတချို့ IDP တွေဆိုလို့ရှိရင်ထိုင်းအစိုးရကနေပြီးတော့သူတို့ကမြန်မာပြည်ပဲချန်ပီယံပြန်နေထိုင်းတာပေါ့နော်အဲ့လိုမျိုးတော့ကျွန်တော်တို့ကြားရတယ်။အဓိကကျတော့ကျွန်တော်တို့ဘယ်လိုပြောမလဲဒီထိုင်းအစိုးရအနေနဲ့ပေါ့လေဖက်ကြည့်လာတဲ့ဒုက္ခတွေတူကိုတကယ်ပဲဟိုပေါ့နော်ဦးနေထိုင်းခွင့်ပြုပေးဖို့ပေါ့နောက်ပြီးလို့ရှိရင်ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီထောက်ပံ့တွေကိုလည်းလုံ့ဝန်းနဲ့ဟိုခွင့်ပြုပြီးဘူးပေါ့အဲ့ဒါကိုတော့ကျွန်တော်တို့ဒီတောင်းဆိုထားတာမျိုးလည်းရှိပါတယ်ခင်ဗျာ
လက်ရှိမှာတော့စစ်ပြေးဒုက္ခသည်တွေကိုထိုင်းနိုင်ငံမဟောင်ဆောင်ပြည်နယ်ကစာတင်ကျောင်းတွေမှာနေရာပေးထားပြီးထိုင်းဘက်ကနေဆက်ဂိတ်တွေကိုလည်းအရေးပေါ်ပိတ်ထားပါတယ်ထိုင်းအမှတ်36နေကြောက်တပ်ဖွဲ့ဝင်တွေကမက်ဆန်နဲ့နေကြားတစ်လျှောက်မှာလုံခြုံရေးတိုးမြင့်ထားပြီးစစ်ပွဲအရှိန်ဟာထိုင်းနိုင်ငံဘက်ခြမ်းကိုမရောက်လာအောင်အနီးကပ်စောင့်ကြည့်နေကြကြောင်းထိုင်းသတင်းတွေမှာလည်းဖော်ပြကြပါတယ်။ထိုင်းနိုင်ငံနိုင်ငံသားရေးဌာနကတော့အခုဖြစ်ရဟာနေဆက်လုံခြုံရေးကူးတန်းသွားလာမှုတွေကိုထိခိုက်နိုင်တယ်ဆိုပြီးပြောကြားထားပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားတိုက်ပွဲတွေဖြစ်နေတဲ့အတွက်မရောင်ဆောင်နေဆက်မှာထိခိုက်မှုတွေရှိလာနိုင်တယ်။ထိုင်းဘက်ကလည်းစစ်ပွဲနဲ့ပတ်သက်လို့တည်ရမှုတွေမရှိလာအောင်သက်ဆိုင်ရာတွေနဲ့ညှိနှိုင်းနေတယ်ဆိုပြီးထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမစ္စတာတန်နီစီယန်ဂရက်ကပြောကြားခဲ့တာပါအခုဆိုရင်မြန်မာစစ်တပ်နဲ့ KNU တို့တိုက်ပွဲဖြစ်ပြီးတလအတွင်းစစ်ကောင်စီရဲ့ခြေကုပ်စခန်းတစ်ခုကို KNU ဘက်ကသိမ်းပိုက်လိုက်တာကြောင့်စစ်ကောင်စီကအရက်သားပြည်သူတွေကိုပစ်မှတ်ထားဘုံကျဲတိုက်ခိုက်မှုတွေလုပ်လာတယ်လို့လည်းစောနန္ဒစုကပြောပါတယ်
အဲ့လိုမျိုးသူတို့ကြားမှာတိုက်ပွဲဖြစ်ဒီတိုင်းမှာဒီစစ်တပ်ရဲ့ဘုံလီနဲ့ဘုံကျဲတိုက်ခိုက်မှုကဒီကျွန်တော်တို့ဒီလိုပြောမလဲကျန်းကြီးစစ်သားတွေကိုကြည့်တာမျိုးမဟုတ်ဘဲနဲ့အထူးသဖြင့်ဒီဒီကဆန်ပြည်သူလူထုကိုပဲကြည့်ခိုင်းနေတာပေါ့နော်အဲ့ဒါကြောင့်မလို့သူတို့ကိုပြောမလဲဒီပြည်သူလူထုကိုပဲဖိမတ်တာတိုက်ခိုက်တာမျိုးလည်းပြောလို့ရပါလေခင်ဗျာဆိုတဲ့အခါကျတော့အထူးသဖြင့်သူတို့ရဲ့လုံခြုံရေးတိုင်းဆိုင်ရာကိုအစီအရင်ကြောင်းရုံနေကြရတယ်ဒီလိုရှိရင်လည်းတချို့ဟိုတော်ဒီမြင့်နယ်တဲ့မှာဆက်ပြီးပုံဆောင်နေတဲ့လူတွေအတွက်ဆိုလို့ရှိရင်လည်းအထောက်ပံ့အကူအညီမရောက်ရှိကြတော့ပေါ့နော်ဆိုတော့ယခုအချိန်ထိပေါ့နော်ဒီတလားကျော်အတွင်းမှာဆက်ခဲ့ခဲ့ရှင်နဲ့နေနေရတုံးတယ်ပေါ့
ပြီးခဲ့တဲ့မတ်လ28ရက်နေ့တုန်းကတကြိမ်အခုရက်ပိုင်းမှာ3ကြိမ်လေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေအပြင်နေရောညပါလေရင်တွေနဲ့ပြန်ဝဲနေတာကြောင့်ဒေသခံ2000ကျော်လောက်ဟာဘေးလွရာကိုတင်းရှောင်နေကြရပါတယ်တန်လင်းမြင့်နဲ့ဤတဲ့ထိုင်းနယ်ဇက်မှာတော့ဒုက္ခသည်9000ထက်မနည်းရှိနေကြတယ်ဆိုပြီးကရင်လူမှုအဖွဲ့အစည်းတွေကပြောကြပါတယ်အတွင်ပိုင်းကဒုက္ခသည်တချို့ကတော့အထောက်ပံ့တွေရဖို့တော့အခက်အခဲတွေရှိတယ်ဆိုပြီးပြောပါတယ်အခုချိန်ထိတောင်းတဲ့ချီရှိတဲ့ကရင်ဒုက္ခသည်တွေကတော့နေရက်မပြောင်းနိုင်ကြသေးပါဘူးမြန်မာစစ်တပ်ဘက်ကမတ်လအတွင်းဘုံကျဲတိုက်ခိုက်မှုကြောင့်ကရင်ပြည်နယ်အတွင်းအရက်သား20လောက်သေဆုံးခဲ့ပြီး30လောက်ကတော့ပြင်းထန်တဲ့ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်တပ်မ9ဘက်ကလည်း KNU ဗဟိုနဲ့အပြစ်ခတ်ရက်ဆဲထားတဲ့မူကိုမလိုက်နာဘဲတိုက်ခိုက်နေတာဖြစ်တယ်လို့လည်းစစ်တပ်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောကြားခဲ့ပါတယ်ရှင်